ကမ္ဘောဒီးယားထက်ကန်ခေါင်းဆောင်ခမ်ဆူကာကကိုနိုင်ငံတော်တစ္ဆာဖောက်မှုဆွဆဲခြင်းနဲ့တင်းငွေနေအစိုးပိုင်းကဖနွန်ပင်မြို့မှာဖမ်းဆီးလိုက်တယ်လို့ဝိုင်းရင်ဝန်ကြီးချုပ်ဟွန်ဆင်ကပြောပါတယ်။ကမ္ဘောဒီးယားအစိုးရရဲ့ထုတ်ပြန်ချက်ထဲမှာတော့ခမ်ဆူကာနဲ့အတူအခြားပုဂ္ဂိုလ်တွေနိုင်ငံသားတွေပူးပေါင်းပြီးကမ္ဘောဒီးယားဘီးယင်းနိုင်ငံတော်ကိုအန်ဒီရဲ့ပြုမဲ့လျှို့ဝှက်ပူးပေါင်းကြံစီမှုအတွက်ဗီဒီယိုမှတ်တမ်းနဲ့သက်သေထောက်ထားတွေရတာကြောင့်ဒီလိုရဟာနိုင်ငံတော်တစ္ဆာဖောက်မှုဖြစ်တယ်လို့ကြေညာချက်မှာဖော်ပြပါတယ်။ကမ္ဘောဒီးယားနိုင်ငံမှာလာမယ့်နှစ်တည်းအထွေထွေရွေးကောက်ပွဲကျင်းပဖို့ရှိပြီးအနှစ်30ကျော်အုပ်ချုပ်လာတဲ့ဝန်ကြီးချုပ်ဟွန်ဆင်ကိုအတက်ကန်နိုင်ငံရေးပါတီကစိန်ခေါ်နိုင်လောက်တဲ့အခြေအနေမှာတိုင်းပြည်ထဲတင်းမာမှုတွေတိုးလာနေပါတယ်။ခမ်ဆူကာရဲ့သမီးဖြစ်သူနိုဗိုဗီစီယာခမ်ကဟာ CNRP ပါတီရဲ့အရာရှိတူဖြစ်ပြီးခမ်ဆူကာနဲ့သူ့ရဲ့လုံခြုံရေးအဆောက်အအုံကိုဖမ်းဆီးသွားကြောင်းသူမရဲ့ Twitter စာမျက်နှာမှာရေးပါတယ်။သူတို့ကိုဖမ်းဝမ်းလမ်းမပါဘဲလက်တိတ်ခတ်ပြီးမြို့တော်ခမ်းမမှာရဲကထိန်းသိမ်းထားကြောင်းခမ်ဆူခအိမ်ကိုရဲအင်အား100ကျော်200လောက်နဲ့ဝင်ရောက်စီးနှင်းခဲ့ကြောင်းသမီးဖြစ်သူကပြောပါတယ်။အစိုးရလိုလာတဲ့ website တစ်ခုမှာတော့ခမ်ဆူခဟာအမေရိကန်ရဲ့အကူအညီနဲ့ဝန်ကြီးချုပ်ဟွန်ဆင်ကိုဖြုတ်ချဖို့ဆိုပြီးဆွေးနွေးနေတဲ့ဗီဒီယိုမှတ်တမ်းကိုသူတို့ရရှိထားကြောင်းရေးပါတယ်။ဝန်ကြီးချုပ်ဟွန်ဆင်ဟာတချိန်ကခမာနီတပ်မှုဟောင်းတစ်ဦးဖြစ်ပြီးဒေသတွင်းမှာတရုတ်ရဲ့အနီးကပ်ဆုံးမဟာမိတ်ဖြစ်လာကအမေရိကန်အစိုးရကိုပြောဆိုတိုက်ခိုက်မှုတွေတိုးလာနေပါတယ်။ပြီးခဲ့တဲ့လတဲ့မီဒီယာတွေပေါ်တိုက်ခိုက်မှုပိုတိုးလာပြီးရေဒီယိုအသံလွှင့်ယုံတချို့နဲ့လွတ်လပ်တဲ့သတင်းစာတွေကိုဟွန်ဆင်ကရပ်ဆိုင်းခဲ့ပါတယ်။အဲ့ဒီတည်းမှာရပိုင်းအတွင်းအခွန်ဒေါ်လာ6တန်းမပေးဆောင်နိုင်ဘူးဆိုရင်ကမ္ဘောဒီးယားဒီလီသတင်းစာကိုပိတ်ပင့်မယ်လို့ချိန်ချောက်မှုလည်းပါဝင်ပါတယ်။